ရားစီရင်ရေးဖြောင့်မတ်မကအောင်လုပ်ပေးဖို့တရားလွတ်တော်ချုပ်ကိုတိုက်တွန်းတဲ့အဆိုကိုတရားသူကြီးဦးစွန်းညွန့်ကကန့်ဝေပြီးမယ်ပြည်သူ့လွတ်တော်ကအများစုထောက်ခံမဲနဲ့လွန်ခဲ့တဲ့မတ်လ9ရက်နေ့ကအတည်ပြုလိုက်ပါတယ်တရားသူကြီးတဦးရီကအဆုံးဖြတ်ပေးတဲ့လက်ရှိတရားစီရင်ရေးစနစ်ကိုဂျူရီလီကြီးအဖွဲ့ကဆုံးဖြတ်တဲ့စနစ်နဲ့အစားထိုးဖို့ပြည်သူ့ကိုယ်စားလှယ်တွေကဆွေးနွေးကြပါတယ်တူဒီကစီရင်ချက်ချတဲ့လက်ရှိတရားရုံးစနစ်မှာလက်ပေးလိုက်ယူလွယ်ကူတာမို့တရားရုံးတွေကိုအယုံအကြည်ကင်းမဲ့စေတယ်လို့ဆိုပါတယ်။ဂျူရီလူကြီးတွေပါဝင်တဲ့အဖွဲ့ကဆုံးဖြတ်မယ်ဆိုရင်အခရီးလိုက်စားမှုကိရှင်ပြည်ပွင့်လင်းမြင်သာမယ်လို့ယူဆကြပါတယ်။ဂျူရီအဖွဲ့ကစီရင်ချက်ချတဲ့စနစ်ကိုသာပြည်သူလူထုကယုံကြည်လာလိမ့်မယ်လို့ဆိုပါတယ်။ဒါပေမဲ့နေပေါင်းများစွာဂျူရီစနစ်ကျင့်သုံးခဲ့တဲ့အင်္ဂလန်နိုင်ငံမှာဂျူရီအဖွဲ့ဟာတရားသူကြီးရဲ့အကူအညီကိုအမြဲတမ်းယူရပါတယ်။စရိတ်ကုန်ကြတာမှမူကင်းအသေးစားမှဂျူရီစနစ်မသုံးပါဘူး။ဒါကြောင့်ရာဇဝတ်မှုစုစုပေါင်းရဲ့တိရခိုင်နှုန်းမှသာဂျူရီစနစ်သုံးပါတယ်။ဒါလို့တိရခိုင်နှုန်းဆိုတဲ့အတိုင်းရာဇဝတ်မှုပေါင်း3000လောက်ရှိပါတယ်
။မြန်မာနိုင်ငံမှာလည်းဗိုလ်ချုပ်ကြီးနေဝင်ကြီးဆိုတဲ့မဆလဆိုရှယ်လစ်ခေတ်မှာပြည်သူတရားစီရင်ရေးစနစ်ဆိုတာကိုကျင့်သုံးခဲ့ပြီပါတယ်။ဥပဒေနားလည်တဲ့တရားသူကြီးကိုဥပဒေနားမလည်တဲ့အယက်သားနဲ့အစားထိုးတာဖြစ်ပါတယ်။ပြည်သူတရားရုံးမှာပြည်သူတရားသူကြီး3ဦးကစီရင်ချက်ချပါတယ်။မဆလပါတီဝင်ကပြည်သူတရားသူကြီးလှုပ်တာများပါတယ်။ဖြုတ်ပစ်လိုက်တဲ့တရားသူကြီးကိုတရားရုံးမှာဥပဒေအကြံပေးအဖြစ်ပြန်လည်ခန့်အပ်တာမျိုးရှိပေမဲ့သူတို့ရဲ့အကြံပေးချက်ကိုလိုက်နာဖို့တာဝန်မရှိပါဘူး။ပြည်သူတရားသူကြီးတွေကိုပါတီကခန့်အပ်တာမို့မဆလပါတီရဲ့ဩဇာကံတရားစီရင်ရေးဖြစ်ပါတယ်။ဒီတရုတ်ပြည်တရားစီရင်ရေးကိုတီထွင်သူဟာဗိုလ်ချုပ်ကြီးနေဝင်ရဲ့အကြံပေးပုဂ္ဂိုလ်ဒေါက်တာမမောင်ဖြစ်ပါတယ်။ဒါဟာဂျူရီစနစ်မဟုတ်ပါဘူး
။2015မှာပြည်တော်စုတရားလွှတ်တော်ချုပ်ကတရားမျှတရေးအတူတကွမြင့်တင်ရေးဆိုတဲ့တရားစီရင်ရေးမဟာဗျူဟာ3နှစ်စီမံကိန်းကိုစတင်အကောင့်ထည့်ပေါ်ပါတယ်။ဒီနှစ်စီမံကိန်းပြီးဆုံးပါလိမ့်မယ်။တရားဥပဒေစိုးမိုးရေးနဲ့ရက်ရွာအေးချမ်းသာယာရေးပြည်သူအများယုံကြည်တဲ့ပြည်သူအကျိုးပြုတရားစီရင်စနစ်ပေါ်ထွန်းရေးမူခင်းကိုဥပဒေနဲ့အညီမှန်မှန်နဲ့မြန်မြန်စီရင်ဆုံးဖြတ်ရေးတရားရုံးဂုဏ်သိက္ခာမြင့်တင်ရေးစတာတွေကိုအဓိကရည်မှန်းချက်အဖြစ်ဖော်ပြပါတယ်။ဒါပေမဲ့အနည်း90ကရှိခဲ့တဲ့လုံထုံးလုံလီဟောင်းတွေဟာနေသားကြခေါရိုးကျိုးနေပြီဖြစ်လို့တရားစီရင်ရေးမန်တိုင်းပြန်လည်တက်မအောင်လုပ်ဖို့အခြေအနေမပေးသေးဘူးလို့သုံးသပ်ကြပါတယ်။ဒီမဟာဗျူဟာစီမံကိန်းရေးဆွဲဖို့ကုလသမဂ္ဂနဲ့အမေရိကန်အေဂျင်စီကလည်းကူညီကြပါတယ်
။တရားရုံးချုပ်ကပြည်သူလူထုအတွက်ရည်ရွယ်တဲ့ပညာပေးစာစဉ်တွေကိုလည်းအမေရိကန်ရဲ့အပြည်ပြည်ဆိုင်ရာဖွံ့ဖြိုးတိုးတက်ရေးအေဂျင်စီကပဲထုတ်ဝေထားတာတွေ့ရပါတယ်။ရာဇဝတ်မှုတရားမမှုနဲ့စာကြွတော်အကြောင်းတည်ကောင်းစရာဆိုတဲ့လက်ကမ်းစာရွက်တွေနဲ့တင့်အတွက်တရားရုံးဆိုတဲ့စာဆောင်ကိုအမေရိကန်အကူအညီနဲ့ထုတ်ဝေထားပါတယ်။ပြည်သူအများယုံကြည်ကိုးစားတဲ့ပြည်သူအကျိုးပြုတရားစီရင်ရေးအကောင့်ထဲဖော်နိုင်ဖို့အတွက်တရားရုံးနဲ့ပြည်သူအကြားဆက်ဆံမှုကိုစစ်တမ်းကောက်ပါတယ်။တရားရုံးကိုဆက်ဆံရမှာလွယ်ကူမှုအစဉ်ပြေမှုလက်လန်းမီမှုစတာတွေနဲ့ပတ်သက်ပြီးမေးမြန်းစုံစမ်းတဲ့အခါမှာ68ရာဂိုင်းနှုန်းကသာကျေနပ်တယ်လို့သိရတဲ့အတွက် 80 ရာဂိုင်းနှုန်းအထိရအောင်စ조사မယ်လို့တင့်အတွက်တရားရုံးစာဆောင်မှာဖော်ပြထားပါတယ်။
တရားစီရင်ရေးမှာအဂတိလိုက်စားတဲ့အစဉ်အလာရင့်တန်နေတာကြာလာပါပြီ။ဘယ်အစိုးရပဲတက်တဲ့တရားရေးဆိုင်ရာအဂတိလိုက်စားမှုကတော့အနည်းနဲ့အများရှိနေပါသေး။လက်ပေးလိုက်ယူလုပ်နေတာကိုသိပြီးမှလက်ဆုပ်လက်ကင်ပြနိုင်မှုခက်ခဲပါလေ။မြန်မာပြည်မှာတရားသူကြီး1400ကျော်နဲ့ဥပဒေအရာရှိ1200ကျော်ရှိပြီးအမျိုးသားတစ်ဝက်အမျိုးသမီးတစ်ဝက်ပါဝင်တဲ့အမှုတမ်းလောကဖြစ်ပါလေ။ရှင်းနေကတော့တောင်းချီပြီးရှိနိုင်ပါသေး။တရားရုံးမှာတရားသူကြီးဥပဒေအရာရှိရှင့်အနေနဲ့ပြည်သူရဲကိုအမြဲတမ်းတွေ့နိုင်ပါတယ်။ဒီလူတွေအကြအပေးအယူလုပ်ပြီးအဂတိလိုက်စားကြတာမျိုးပြုပြင်ပြောင်းလဲဖို့အခက်အခဲရှိပါတယ်။စီအစိုးရတွေကတရားဥပဒေကိုနှစ်ပေါင်းများစွာမထီမဲ့မြင်လုပ်လာတဲ့ဆိုးကျိုးကိုအခုခံစားနေရတာဖြစ်ပါတယ်။တရားဥပဒေအထက်မှာလူပုဂ္ဂိုလ်သို့မဟုတ်အဖွဲ့အစည်းတစ်ခုခုရှိနေတာဟာတရားဥပဒေစိုးမိုးရေးမဖြစ်ထွန်းရတဲ့အချက်ပဲလို့သူရဥွှေမှန်ပြောတာကိုလေမလ9ရက်နေ့ထုတ် DVB သတင်းမှာပေါ်ပြပါတယ်တရားရေးမန်တိုင်မှာအဂတိလိုက်စားမှုမပြောင်းနိုင်တာဟာပါဝင်သူတွေဖြစ်တဲ့တရားသူကြီးရှေ့နေဥပဒေအရာရှိရဲအဖွဲ့ဝင်နဲ့ပြည်သူလူထုဟာတရားဥပဒေကိုအယုံကြည်နည်းနေလို့လည်းဖြစ်နိုင်တယ်လို့သုံးသပ်ကြပါတယ်ခင်ဗျာ